စစ်အစိုးရဟောင်းရဲ့ဖွဲ့စည်းပုံပုံမှ59ကိုစလုံးမှာနိုင်ငံသားနဲ့လက်ထပ်ထားသူတွေတမရမဖြစ်စေရလို့ပါဝင်လာကြောင်းလာမယ့်2005ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့ရင်တောင်မှပါတီခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်တမရဖြစ်ဖို့အခွင့်အလမ်းနှဲပါသွားပါပြီ။စစ်အစိုးရစီစဉ်ရေးဆွဲခဲ့တဲ့ 2008ဖွဲ့စည်းပုံကိုပြင်ဆင်သင့်မသင့်ဆိုတာထက်2010ရွေးကောက်ပွဲကိုဝင်သင့်မဝင်သင့်ဆိုတာကိုပဲဦးစားပေးဆုံးဖြတ်ခဲ့ကြတဲ့နိုင်ငံရေးပါတီတွေနဲ့ လူမှုအဖွဲ့အစည်းတွေဟာ2008ဖွဲ့စည်းပုံကိုရှုထောင့်အမျိုးမျိုးနဲ့ဝေဖန်သုံးသပ်လာကြပါတယ်။ ဖွဲ့စည်းပုံပုံမှ59ကိုစာလုံးကိုလုံးဝမပြင်ဆင်သင့်လို့ယုံကြည်နေကြတဲ့နိုင်ငံရေးပါတီတချို့နဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တချို့ကရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ဘူစိမ်မန်ကွင်းမှာဟောပြောဆွေးနွေးမှုတွေလုပ်ခဲ့ကြတာပါ။အပြည့်အစုံကိုတော့ VOA
မြန်မာပိုင်းရဲ့သတင်းထောက်ကုကြော်ထင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ပါ။တရားတော်သူအများစုကတော့ပုံမှ59ကိုမပြုတ်ပြင်ရေးလို့ပါတယ်တီရှပ်အဖြူတွေဝတ်ဆင်ထားကြပါတယ်။
ပုံမှန်59ကိုပြင်ဘာဖြစ်နိုင်လဲဆိုတာကိုတော့မြန်မာအမျိုးသားကွန်ရက်ခေါင်းဆောင်ဦးကိုတော်လေးကခုလိုရှင်းပြပါတယ်။အဲဘယ်လိုအခြေအနေဖြစ်လာနိုင်လဲဆိုတာဟောပေါ့ကျွန်တော်တို့ကတရုတ်ဆောင်ကိုဆက်ထားတဲ့နေတဲ့လို့ထားတာတရုတ်ဆောင်ဆက်ထားလို့ဘာချင်းနေဖြစ်လာမှာလဲဒါနိုင်ငံတော်တမနာနေရာကိုဒီအမျိုးဝန်သားတွေအမျိုးဝန်သမီးတွေအဲ့လိုမျိုးရောက်အောင်ရည်ရွယ်ထားတဲ့ဥပဒေပုံမှန
က်မခံဘူးလို့ပြောပါတယ
်ကျွန်တော်လွတ်တော်ပုဂ္ဂိုလ်တွေဆိုတာဒီလိုတော့ပုဂ္ဂိုလ်တွေပေါ့နော်ကျွန်တော်နေနေလွတ်တော်တွေမှာဝယ်ကြီးကုန်ချင်တာဥပဒေနဲ့ပတ်သက်ပြီးတော့ထိန်းသိမ်းကာကွယ်ဆောင်ရှောက်ပါမယ်ဆိုပြီးတော့ဂတိတစ္ဆာပြုထားတယ်နော်အဲ့တော့ဂတိတစ္ဆာပြုထားတဲ့အတွက်ကျွန်တော်ပြောနေကြတိုင်းမှာမိမတစ္ဆာလူမှာဂတိပေါ့ဂတိတရားမှာဖြစ်ပါတယ်အဲ့တော့ဒီပွဲကိုလာတဲ့ဒီချက်ကဟုတ်လားဟိုမှာမကြီးကုန်ချင်တာဥပဒေနဲ့ပတ်သက်ပြီးတော့မှဘသူတွေရဲ့အမြင်တွေကဘယ်လိုရှိလဲဆိုတာလာနာထောင်
ဥဆောင်ဆွေးနွေးသူတွေရောက်ဖြစ်တဲ့မတူပွဲပဲကျင်းတဲ့ညီညာရေးပါတီဥက္ကဋ္ဌဦးနေမျိုးဝေကတော့တိုင်းသမားသွင်းတော့လက်ထဲတိုင်းပြည်ရောက်မသွားစေဖို့ဒီဥပဒေကိုလုံးဝမပြင်သင့်ဘူးလို့ဆိုပါတယ
်ကျွန်တော်ဟောပြောရဆိုတာဟဲ့ဒီအခမ်းအနားရဲ့ပြင်ပပါပုံမှန်50%ကိုပြုပြင်ပြောင်းလဲလို့ကြိုးစားနေတဲ့ပုံကိုယ်ကိုဟဲ့ဒီပြုပြင်ပြောင်းလဲလို့လည်းမရှိတဲ့ပုံမှန်50%ကိုဆက်လက်ကင်ဆိုးလို့တဲ့ဟဲ့ဒီပြည်ထောင်ကိုတိုင်တယ်ပြီးသူတို့ကိုပြောတာဖြစ်ပါတယ်
ဒီကနေ့ဟောပြောပွဲကိုတန်ခါရတဲ့အပါအဝင်လူစည်းများနဲ့လွှတ်တော်ကိုယ်စီတွေဖြစ်ကြတဲ့ဥအောင်တင်းတဲ့ဒေါ်ခင်မကြီးလို့နဲ့အတူလူကြီးတထောင်ခန့်တက်ရောက်ခဲ့ကြပါတယ်။နှစ်ထောင်ချီဖွေသေးပုံကလူလူဆန္ဒနဲ့ကန့်ညီမညီဆိုတာနဲ့အငင်းပွားစရာပါ။ NLD ပါတီဘိုးကော်မတီဝင်ဥငိမ့်သိကတော့ဖွေသေးမှုဆိုတာလူလူဆန္ဒနဲ့ကန့်ညီရမယ်လို့ဆိုပါတယ်။ဘာသာ
ပေါ်တာတော့ဒါစီးပွားရေးကတော့ဒီလိုဆိုတော့ဒီလိုဆိုတော့ဒီကိစ္စနာကြီးကအဖန်တားစုလို့ပြောတာဖြစ်ပါတယ်။ဒါပေမဲ့ဒီလိုလူရဲ့ဒီကျေတဲ့အစိုးရစစ်မှန်ချက်ကိုဒီ50%လောက်ကျင်းရမှာဖြစ်တယ်ဘာလို့လဲဆိုတော့ဒီ50%လောက်ကသူကဘုရားအောင်ဆိုင်ရေးဆွဲခဲ့တဲ့ဒေသပေါ်မှာစားတဲ့သူတွေဒီပြန်ပြီးတော့ပို့ဆောင်နေတာဖြစ်တယ်ဒီကျေတဲ့ဘုရားအောင်ဆိုင်ရေးဆွဲခဲ့တဲ့ဒေသပေါ်ကြီးမှာဒီ50%လောက်ကအပိုက်ခွဲတွေလုံးဝမပါဝင်ပါဘူးအဲ့ဒါကိုသူတို့ကပါဝင်တယ်ဆိုပြီးတော့ပြောဆိုနေတာပေါ့ဒီကျေတော့ဘုရားရေးဆွဲခဲ့တဲ့ဥပဒေတွေချမှတ်ခဲ့တဲ့လမ်းပြန်လေသူတို့ဘယ်တော့မှနိုင်လာကြတာမရှိပါဘူးခု59ဆလုံးကိုပြင်ဆင်တော့မယ်ဆိုတော့မှဒါဘူချုပ်ချမှတ်ခဲ့တဲ့ဥပဒေဖြစ်တယ်ဆိုပြီးတော့ဘူချုပ်ကိုချီးကျင်းပြီးတော့အဲဒေါ်ဆန်းစုကြည်ကိုဖယ်ရှားဖို့ကြိုးစားနေတဲ့အကြောင်းရပါပဲနောက်ပြီးတော့ဒီ59ဆလုံးလို့ဒီမျိုးသားညီလာခံဥပဒေရတဲ့ချမှတ်ခဲ့တဲ့ဖွဲ့စည်းပုံလို့ဆိုတာတကယ်တော့ပြည်သူ့လူတော်ကိုယ်စားလှယ်ဒီမှာပါဝင်ခဲ့ပါဦးဒီလိုလိုတော့ဒီကလေးတွေ400ကျော်လောက်ရှိတဲ့နေရာနေပြီးတော့13ယောက်ပဲပါဝင်ပြီးရေးဆွဲခဲ့တာဒီညောင်လပင်မြို့သားညီလာခံမှာဒီလိုလိုတော့ကိုယ်ကလေး13ယောက်ပဲပါဝင်ပြီးရေးဆွဲခဲ့တဲ့ဆိုတာကိုအားလုံးဒီလူလူအားလုံးလည်းပဲသိပါတယ်ဒီတော့သူတို့စိတ်ကြက်ရေးဆွဲခဲ့တဲ့စစ်အာဏာရှင်စိတ်ကြက်ရေးဆွဲခဲ့တဲ့59ဆလုံးကသင်ခင်ရမှာဖြစ်ပါတယ်ဒီလိုကြီးစီးသွားနေတဲ့မူရဲ့လုံးဝမကိုက်ဘူးပေါ့ဒါကြောင့်ကျွန်တော်တို့ကဒီလူလူရွေးချယ်တဲ့ဆိုရဒီလူလူရွေးချယ်တဲ့သမရဖြစ်ဖို့အတွက်59ဆလုံးကိုမဖြစ်မနေပြင်ဆင်ရမယ်လို့ပြောချင်ပါတယ
်ပြီးခဲ့တဲ့လကုံမှာမြန်မာနိုင်ငံတို့လေပတ်ခဲ့တဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဟူဂိုဆွမ်းကပုံမှန်59ကိုပြင်ဆင်ဖို့တိုက်တွန်းခဲ့တယ်လို့သမရဦးသိန်းစိန်ကလည်းဖွဲ့စည်းပုံပြင်ဆင်ရမှာတိုင်းရင်းသားရေးကိုပါထည့်သွင်းပြီးစဉ်းစားကြဖို့ရေဒီယိုမင်းကောင်ကပြောဆိုသွားပါတယ်ခင်ဗျာ